အာဖဂန်နစ္စတန်နိုင်ငံအရှိဇန်နိုင်ငံဟာပြည်နယ်ကဘလီမာတောက်ကြံနေဝတ်ပြုဆူတောင်းခြင်းအတွင်းဖောက်ခွဲတိုက်ခိုက်မှုကြောင့်လူ69ဦးမကသေဆုံးသွားရပြီးဒီကနေ့မှာတော့အပြည့်အစည်းပုံအောက်ကရုံလောင်းတွေထပ်ပြီးတော့ရှာဖွေနေတယ်လို့ရဲတပ်ဖွဲ့နဲ့ဒေသခံတွေပြောကြပါတယ်ဟာဆာကာမီနာခိုင်ကဂျာဒါဝါမြို့နယ်ဘလီမာလာပြီးတော့ဘုံထောင်ထားတာဖြစ်ပါတယ်ဖောက်ခွဲချိန်မှာဘလီပြည့်ဝတ်ပြုဆူတောင်းသူ150လောက်ရှိတယ်လို့ပြည်နယ်ကောင်စီအဖွဲ့ဝင်ဆိုရပ်ကွာဒရီကဆိုပါတယ်ကလေးတွေတက်ကြီးရွယ်ဦးတွေအပေါင်းဝင်အခုရထားတဲ့ရုပ်လောင်း69လောင်းကိုတော့တက်ဆိုင်ရာမိသားစုတွေစီကိုပြန်ပေးထားပြီးပါပြီအပြိုပြက်ပုံတွေအောက်မှာရုပ်လောင်းတွေထပ်ပြီးတော့ရှိနေနိုင်သေးတယ်လို့မစ္စတာကွာဒရီကပြောပါတယ်တောက်ကြံတဲ့သတင်းတွေမှာတော့အသေးဆုံးသူ62ဦးရှိပြီးတော့လူ90လောက်ဒဏ်ရာရတယ်လို့ကနဦးပြောခဲ့တာပါဒီတိုက်ခိုက်မှုကိုဘယ်သူကလုပ်တာလဲဆိုတာတာဝန်ယူပြီးတော့ထုတ်ဖော်ပြောကြားလာတာမျိုးမရှိသေးပါဘူးအစိုးရကတော့တာလီဘန်တပုံတွေကိုဆွတ်ဆွဲထားပြီးတော့တာလီဘန်အဖွဲ့ပြောရေးဆိုခွင့်ရှိသူကတော့ဒီတိုက်ခိုက်မှုကိုသူတို့မလုပ်ဘူးလို့ညင်းထားပါတယ်အခုလိုမျိုးအေးအေးချမ်းချမ်းစုဝေးပြီးတော့ဝတ်ပြုဆူတောင်းချိန်မှာတိုက်ခိုက်မှုလုပ်တာမျိုးကခွင့်လွှတ်နိုင်စရာမရှိပါဘူးအာဖဂန်နိုင်ငံသားတွေအနေနဲ့ဘေးကင်းလုံခြုံစွာနဲ့နေထိုင်အသက်ရှင်ခွင့်ဝိပုစုတောင်းခွင့်ရှိကိုရှိရပါမယ်လို့အမေရိကန်တမ်မတ်ကြီး John R. Basker Twitter လူမှုကော်ရက်မှာရေးထားပါ၏ပါကစ္စတန်နဲ့နေချင်းထိစပ်နေတဲ့တိုက်ခိုက်မှုဖြစ်ပွားရာနဂါဟာပြည်နယ်ရဲ့တချို့ဒေသတွေမှာကတာလီဘန်အဖွဲ့တွေနဲ့ IS Islamic စစ်သည်ကြွားတွေလှုပ်ရှားနေတာဖြစ်ပါ၏ဇူလိုင်လကစပြီးစက်တင်ဘာလအထိဆိုရင်လည်းအာဖဂန်နိုင်ငံကစီးရေးပဋိပက္ခတွေကြောင့်လူပေါင်း4000ကျော်သေဆုံးခဲ့ရပြီဖြစ်ကြောင်းကုလသမဂ္ဂကပြောထားပြီးအခုဖြစ်ပွားတဲ့တိုက်ခိုက်မှုကတော့နောက်ဆုံးဖြစ်တဲ့သွေးထွက်တန်ရုံမှုဖြစ်ပါရဲ့ရှင်